ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကလူကြိုက်များတဲ့စားတောက်ဆိုင်နှစ်ခုမှာအယ်ရှာဘတ်စစ်သွေးကြတွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး29ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီး9ဦးပါဝင်တဲ့ရဲသား18ဦးတိုက်ခိုက်သူ6ဦးတို့လည်းပါဝင်တယ်လို့လုံခြုံရေးတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။မိုဂါဒီရှုမြို့တော်ဟွန်ဒါရက်ခွက်ကပို့စထရီနဲ့ပီဇာဟောက်စားတောက်ဆိုင်နှစ်ခုကိုစစ်သွေးကြတွေကဝန်တိုက်ခဲ့တာဖြစ်ပါတယ်။တနတ်သမားတွေနဲ့အပြန်အလှန်တိုက်ခိုက်မှုအတွင်းဆိုမာလီယာထုတပ်ဖွဲ့ဝင်5ဦးသေဆုံးတယ်လို့လုံခြုံရေးသတင်းရင်းမြစ်ကပြောပါတယ်။စစ်သွေးကြတွေကဘုံးနယ်ပစ်လို့အမျိုးသား3ဦးသေဆုံးခဲ့ရတယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။စစ်သွေးကြတွေစီးနှင်းထားတဲ့ဒုတိယမြောက်စားတောက်ဆိုင်ကိုတော့ဒီကနေ့ကြာသပတေးနေ့မနက်ခင်းပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေက17နာရီလောက်တိုက်ခိုက်ပြီးတော့သိမ်းယူခဲ့ရတာဖြစ်ပါတယ်။တိုက်ခိုက်မှုတွေအတွင်းဒဏ်ရာရသူ26ဦးကိုကယ်တင်ခဲ့ရတယ်လို့လည်းအရေးပေါ်ဌာနကပြောပါတယ်။ Pizza House နဲ့ Post Street စားသောက်ဆိုင်တွေအပြင်ဘက်မှာကားဘုံးဖောက်ခွဲတာကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့မနေ့ဗုဒ္ဓဦးနေ့ညနေပိုင်းမှာတိုက်ခိုက်မှုစတင်ခဲ့ပါတယ်။ Post Street စားသောက်ဆိုင်တဲကိုတနတ်သမားတွေကအစပြုဝင်ရောက်ခဲ့တာပါ။ဒီနောက်မှာတော့ Pizza House ကိုကူးသွားချပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်ရှင်။